Madubi Munene, Palawa Mugu, Chataya, Dika, Lama Womashide, Mai Dai Tongsetni, Tebuyo and Diga, Seta Taswetare, Tebui Siskangu, Madubi CDFka, Dizema Sessioniga, Sati Taika Kera Pipi, Teja, Dizema Sakuya Maro, Abida Taikai Tainpai Nangiraba, Seta Ea, Liz and Ivashi, A Sakanga, Sitari, Sunqua, Tabidora Jau, Tabidora Sitari, Lila Shapui Nile Lule, Gawai Tapuri Vagabiovari.
တိုက်ပွဲစဖြစ်တဲ့ဒီဇင်ဘာ17ရက်မှာတိုက်ပွဲဖြစ်ပွားမှုမရှိတဲ့ဗန်ကိုင်းကျေးရွာနယ်၄စင်းကျေးရွာတို့ကိုစစ်တပ်ကဒေချောင်းကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား၄ဦးသေဆုံးပြီး၃ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့မတူပီ
ที่ได้ตุ้ยมาจรเราพิกัดอาชีพเลยสรุปแล้วก็อู้จ่าตัวเลยดาตัวอ่ะดัญญายาล่ะป่ะที่ทบทวนได้ที่ชะกะซะนี่กูอกลงอ่ะดาไล่ไปแล้วดาชาเนี่ยดิปีตัวก็4ဦးเต็มมาเตียว่าจิ้นทันเนี่ยดัญญาตอนตะแท้จูด่าเยละตะแท้จูด่าเยไอ้อ่ะอกูจิ้นทันเนี่ยดัญญายาล่ะป่ะเสร็จแต่ก็4จ้องไต่ไข่แค่เลย4ซีนจี้หว่าฮะแท้ปุ้ยจี้หว่าเนี่ย3ใบกว่าไว้ปีบังไกจี้หว่าก็9ใบกว่าไว้ติโลไอ้จี้หว่าริมา တိုက်ပွဲဖြစ်တာမရှိပဲလေကြောင်းတိုက်ခိုက်ခံရတာလို့ကာကွယ်ရေးတပ်ဖွဲ့တွေပဲကဆိုပါတယ်အခုချင်းကာကွယ်ရေးတပ်ဖွဲ့တွေတိုက်ပိုက်လိုက်တဲ့စခန်းဟာမတူပီမြို့နယ်မှာရှိပြီးပလောဝမြို့နယ်ကတဲ့နေရာဖြစ်တဲ့အတွက်စစ်တပ်ဟာရခိုင်တပ်တော်အေအေနဲ့တိုက်ပွဲဖြစ်ချိန်မှာဂျားကန်ထောက်ပို့လုပ်ဖို့အတွက်လွန်ခဲ့တဲ့10နှစ်လောက်ကတပ်ဆွဲထားတဲ့စစ်စခန်းဖြစ်တယ်လို့လည်းကာကွယ ကျင်းပြည်နယ်ဟာခမြို့နယ်မကွေးတိုင်းကံကောမြို့နယ်စက်ကဟာခကံကောကားလမ်းပေါ်မှာရှိတဲ့ပုံစံစစ်စခန်းကိုလည်းချင်းကာကွေတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတရက်ကြာဒီဇင်ဘာ17ရက်မှာတော့အပိဓာတ်သိမ့်ပိုင်တိုင်ခဲ့ပါသေးတယ်။တိုက်ပွဲတွင်စစ်တပ်ကရှစ်ဦးသေဆုံးသလိုဗိုလ်ကြီးအဆင့်ရှိသူအပါအဝင်
6ခန်းကိုကျွန်တော်တို့တင်းလိုက်တာပေါ့နော်ချင်းမျိုးသားတပ်မတော်နဲ့ဒေသအကာအကွယ်ရေးတပ်ဖွဲ့ပူးပေါင်းတပ်ဖွဲ့၃ဖွဲ့နဲ့တို့ကျွန်တော်တို့ဝင်တင်းလာဖြစ်တယ်လက်နက်ကလက်နက်ငယ်ကဆစ်ဆစ်လက်မြင့်ကြီးစံနေကျွန်တော်တို့တင်းလာပေါ့နော်ရောက်ကတော့ဘုံကြီးတူရပောင်ဝင်6ရောက်တော့ကျွန်တော်တို့ဖမ်းဆီးတယ်ရှိရောက်ကတို့အဲ့ဒီတိုက်ပွဲမှာခြာတော့တာပေါ့တို့ဖက်ဒါဟာတပတ်အတ
ုနိုင်တာမရှိသေးပဲကာကွယ်တပ်ဖွဲ့တွေဘက်ကဆက်လက်ထိန်းချုပ်ထားနိုင်စေဖြစ်တယ်လို့လည်းပြောပါရယ်ဒါအပြင်စစ်တပ်ဟာတိုက်ပွဲဖြစ်မနေတဲ့ကျေးရွာတွေကိုလည်းလေကြောင်းကနေအချိန်မြင့်တိုက်ခိုက်နိုင်တဲ့အတွက်ပြည်သူလူထုတွေအနေနဲ့လေကြောင်းအနေအကိုအထူးသတိထားကြဖို့လည်းကာကွယ်ရေးအဖွဲ့တွေကတိုက်တွန်းထားပါရယ်ခင်ဗျာ